အာဖဂန်နဲ့ပါကစ္စတန်နယ်စပ်မှာအမေရိကန်တပ်ဖွဲ့ရဲ့လက်ချက်နဲ့အဲခိုင်ရာချမ်ပီယံသမားတွေဖမ်းဆီးထားတဲ့ဒဇာကနေမတော်တဆတည်ဆုံသွားတဲ့အကြောင်းအမေရိကန်အစိုးရကပြောပါတယ်အာဖဂန်နဲ့ပါကစ္စတန်နယ်စပ်ဒေသမှာဇန်နဝါရီလတည်းကတော့အမေရိကန်ရဲ့တံပြန်ချမ်ပီယံစင်ရီတစ်ခုတွင်စစ်သွေးကြွတွေဖမ်းဆီးထားတဲ့အမေရိကန်နဲ့အီတလီဒဇာကနေတည်ဆုံခဲ့တာဖြစ်တဲ့အကြောင်းအင်ဂျီရောကဒီကနေ့ပြောဆိုခဲ့တာပါအမေရိကန်နိုင်ငံသားဝါရန်ဝိုင်းစတိုင်နဲ့အီတလီနိုင်ငံသားဂျိုဗန်နီလိုပေါတိုတို့မတော်တဆတည်ဆုံတဲ့ပေါ်အလွန်မင်းစိန်ကောင်းဖြစ်မိတဲ့အကြောင်းလဲအင်ဂျီရောအကြီးညာချက်ကဖော်ပြခဲ့ပါတယ်။အဲခိုင်ရာကောင်းဆောင်တူဦးဖြစ်အင်ဂျီရောကညွန့်ပြောဆိုခဲ့တဲ့အမေရိကန်နိုင်ငံသားအာမက်ဖာရိုဟာလည်းစစ်စင်ရေးတွင်တည်ဆုံခဲ့တယ်လို့ယုံကြည်ရအကြောင်းလဲပြောဆိုခဲ့တာပါ။ဇန်နဝါရီလအတွင်းနောက်ထပ်စစ်စင်ရေးတစ်ခုအတွင်းမှာလည်းအချမ်းဖက်ကွန်ရက်ရဲ့ပြောခွင့်ရသူတူဖြစ်တဲ့အမေရိကန်နိုင်ငံသားအတန်ကာရာတည်ဆုံခဲ့တယ်လို့ပြောပါတယ်။တည်ဆုံသွားတဲ့အချမ်းဖက်ဖွဲ့နဲ့စစ်နယ်သူ2ဦးတော့စစ်စင်ရေးတွေမှာတမင်ပြစ်မှတ်ထားတာမျိုးမဟုတ်တယ်လို့သူတို့တွေဒီနေ့မှဘာကြောင့်ရောက်နေတယ်လဲဆိုတာလည်းအတိအကျမသိရဘူးလို့ပြောပါတယ်။တည်ဆုံသွားတဲ့အမေရိကန်တရားခံဝိုင်းစတိုင်ကဆိုရင်တော့ဝါရှင်တန်နီးမှာနေထိုင်ခဲ့ဘူးသူ2ဖြစ်ပြီးအမေရိကန်နိုင်ငံကအကူအညီပေးအဖွဲ့ USAID ရဲ့ contract ဝင်တဲ့2ဖြစ်နေပါကစ္စတန်မှာအလုပ်လုပ်ကနေခဲ့သူပါ။ဒီနိုင်ငံသားတရားခံကတော့ဂျာမန်အကူအညီပေးအဖွဲ့တစ်ခုမှာအလုပ်လုပ်နေရင်းနဲ့ဇန်နဝါရီလ2012ခုနှစ်မှာပဲဖမ်းဆီးခံရတာဖြစ်ပါတယ်။